မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေသူတွေကိုစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေတင်းနှင်းမှုတွေနေကပြင်းပြင်းထန်ထန်ပစ်ခတ်အကြမ်းဖက်နှိမ်နှင်းမှုကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်တရားစွဲနိုင်ရေးနီးလန်းရှာကြိုးပမ်းနေကြောင်းCRPH ကုလသမဂ္ဂအထူးကိုယ်စားလှယ်ဒေါက်တာဆဆာက VOA ကိုပြောပါရယ်ဒေါက်တာဆဆာနဲ့ VOA ဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင
်ပထမအနေနဲ့ကတော့ဒီတရားမွေအာနာတေးစီကောက်စီဒီအချဖက်အဖွဲ့စီဖြစ်သွားပြီဆိုတာကိုသူတို့ဟာနဲ့သူတို့ကြင်ညာတာပါဒီနေ့ကတော့တကဘာလောကကြီးနေပြီးတော့ဒီတရားမွေအာနာတေးစီကောက်စီဒီတကယ်ပြည်သူကိုဒုက္ခပေးပြီးတော့ပီတူကိုတပ်ဖြတ်ပြီးတော့ဒီလိုနဲ့ဟိုလူမဆန်နဲ့လို့ရဖြစ်တဲ့အတွက်ကြောင့်ဒီအနာသိရှိကောက်စီဒီအချက်ဖက်အဖွဲ့စီဖြစ်သွားပြီဆိုတာကိုနံပါတ်1အနေနဲ့သူတို့ဟာနဲ့သူတို့ချိန်ရတာပါအခုဆိုရတော့လူမဆန်တဲ့လို့ရတွေကိုအနာသိရှိကောက်စီကလုံထားတဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့ email ဟာကျွန်တော်မှာ2000ကျော်ရရှိပြီးတာဖြစ်ပါတာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနိုင်ငံတကာအထူးသာသမာတီနော် CRPH ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ပုဂ္ဂိုလ်အနေနဲ့ကျွန်တော်မှာတောင်းဝအမြင်ရှိပါတယ်အဲ့ဒီ email 2000ကျော်ကိုကျွန်တော်ကအခုဆိုရတော့ APP ဆိုင်ရာမှာရှိတဲ့ဒီဥပဒေချွတ်ချီသူဗမောက်ခတွေကိုကျွန်တော်တို့ဆွေးနွေးထားတာရှိပါတယ်ကျွန်တော်တို့ဟာ International Criminal Court လို့ခေါ်တဲ့ APP ဆိုင်ရာစီစဉ်ဝေမှုမှာအစိုးရတောရမှာဖြစ်ပါတယ်ဒါပြီးမှကျွန်တော်တို့ဒီရိုဟီဂျာကိစ္စဟာလည်းပြီးသေးပါဘူးအမေတော်ဆဆူစီကဒီစီပိုချုပ်တွေကိုထောင်မချဖို့ရအတွက်တိတ်ခါချပြီးတော့ကပလည်းမှာမစီဖို့ရအတွက်သူတနိုင်စိုးကကွယ်ခက်ဖို့ပါတယ်ဒါပေမဲ့လည်းသူတို့ကအခုကဒီလိုထလုပ်နေတယ်ဆိုတော့အမှုကသူတို့မှာနိုင်ငံတကာအမှုကတုတ်ကိုလေးကူလောက်ယူဆိုင်ဖို့ရှိပါတယ်ဒါတွေကိုတော့ကျွန်တော်ဆက်လက်ပြီးတော့ကျွန်တော်အနေနဲ့ဒီနေ့အခြားဖြစ်မှုနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်သွားမယ်ဥစ္စာဖြစ်ပါတယ်
အဲ့တော့ဟိုနိုင်ငံတကာကအခုဒေါက်တာဆူဆာတို့အတိမတ်ပြုပြီးတော့ဆောင်ရွက်နေတဲ့အပိုင်းမှာတစ်ဖက်ကကြတော့လေအဲ့ဒီစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေပြီးတော့သူတို့နိုင်ငံတကာတန်တမန်တွေကိုသူတို့ပြောင်းလဲခန့်အပ်တာတွေသူတို့လုပ်လာတာရှိတယ်ပေါ့နော်အဲ့ဒါတွေကရောသူတို့တကယ်လုပ်ပိုင်နေရှိသလားနောက်သက်ဆိုင်ရာနိုင်ငံတွေဥပမာကုလသမဂ္ဂဂျနီဗာဆိုလို့ရှိရင်ရောဒီစစ်ကောင်စီကအသိခန့်အပ်မဲ့တန်တမန်တွေကိုသူတို့ကရောလက်ခံမှုရှိမှာပေါ့နော်အဲ့ဒီရဲ့လုံထုံးလုံကြီးကဘယ်လိုရှိလာမှာရှင်
အဓိကတော့ကျွန်တော်တို့ဒီအာနာတေးစီကောက်စီဒီတရားမုံကြီးအဖွဲ့စီဖြစ်သွားတယ်ဆိုတာဒီနေ့ဒီတို့ကထုတ်ပြန်ကြေညာလိုက်တယ်နော်သူတို့ရဲ့လိုရဟာလိုရဒီဘာလဲအကြဖက်လိုရဖြစ်နေတယ်ဆိုတာဟာကဘာကအမျက်စိမေးပြီးကြီးမကြီးတော့ပါဘူးကျွန်တော်အာရှနိုင်ငံဟာလည်းသူတို့ရဲ့စီကောက်စီဒီရဲ့ဆက်ဆံဖို့ဆက်ဆံနေကတိတိတာတာပြောင်းလဲသွားပါလိမ့်မယ်ဘာဖြစ်လဲဆိုတော့တွေးထက်ခိုက်ပြီးတော့ပြည်တယ်ဆိုတာကတော့ကျွန်တို့ကလည်းမရမနာဆက်လက်ပြီးတော့သူတို့ကိုကျွန်တို့ဟာနိုင်ငံတကာစစ်ခုံရုံးမှာချက်ချင်းအရေးယူနိုင်အောင်ကျွန်တို့လည်းဒီ PP ဆာကိုငှားထားတာဖြစ်ပါတယ်ဒါကလည်းလာချောက်တယ်အများကြီးရှိပါတယ်ဆိုတော့တကယ်လို့မြသူတို့ကစာရွက်စာတမ်းမှာတော့တူပဲဟာမောက်ဖြူမောင်းနေသူကမှဖိနေတာဖိနေခါထားချောက်ပါပါလိမ့်မယ်ဒါပေမဲ့လည်းစောင့်ကြည့်ပါသူတို့ဗီဇာပေးမှာမဟုတ်ပါဘူးပေးမှာမဟုတ်တလို့သူတို့ကိုယ်တိုင်ကအပြီးထွက်လာရတော့အဖခါပါလိမ့်မယ်အဲ့လောက်တိကောကနိုင်ငံတကာလည်းစောင့်ကြည့်နေတယ်ဆိုတာကိုဒီတရားမွေအာဏာသိရှိကောင်စီကမမေ့တင်ပါဘူ
းတမကြီးဒီဥချော်မိုးထိုးရဲ့အခန်းကဏ္ဍကိုဘယ်လိုဆက်ပြီးရှိလာမလဲရှင်သူကအကုလသမဂ္ဂမှာပေါ့နော်တကယ်ကိုထူးထူးခြားခြားဖြစ်စင်နေတယ်ရောတကယ်ကိုတတိရှိရှိနဲ့သူက NLD အရတားဆူရအောင်ပဲဆက်ပြီးကိုစားပြုတဲ့တမ်မတ်ဖြစ်ချိန်ညာသွားတယ်တစ်ဖက်မှာလည်းဒီစစ်အစိုးရကသူ့ကိုဟိုထုတ်ပယ်လိုက်တယ်ဆိုတဲ့ခါကျတော့သူ့ရဲ့အခန်းကဏ္ဍအခုဘလို့ဆက်ပြီးဖြစ်လာမယ်ရှင
်အဲ့ဒီအကြောင်းကိုပြောရတော့ကျွန်တော်ဟာလီဘီယာအကြောင်းကိုကြည့်ဖို့လိုပါတယ်လီဘီယာနိုင်ငံမှာအာနာစီဂါဒါဖီဆိုတာရှိတယ်ဂါဒါဖီကတကယ်တမ်းဆိုရင်တော့ဒီအခုနစစ်ကောင်စီမှာခေါင်းဆောင်တွေနဲ့အတူပါပဲသူကလည်းတကယ်အာနာစီဖြစ်ပါတယ်အဲ့လိုနဲ့သူကအာနာစီဖြစ်တာကိုမကြိုက်လို့ပြည်သူလူထုကဆာသာပြပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာသူရဲ့တာသမာကြီးတွေနော်ကုလသမဂ္ဂမှာအမေရာတာအတာမကြီးနဲ့အခုနလိုပေါ့နော်မြန်မာနိုင်ငံသူတဲ့လူပြားနိုင်ငံဆိုင်ရာကုလသမဂ္ဂမှာဥကြုံမျိုးထုတ်လို့ပဲသူတို့ကဂါဒါဖီကိုကမ္ဘာကုလသမဂ္ဂရဲ့ရှေ့မှောက်မှာသူတို့ကဒီနောက်ဆူလိုက်တယ်လှုပ်လိုက်တဲ့အခါကျတော့ဂါဒါဖီကသူတို့ကိုမိတို့ကိုလီဘီယာနိုင်ငံကကုဆလဲမဟုတ်တော့ဘူးလို့အလုပ်ဖြတ်လိုက်ပြီးလို့ပြောတယ်ဒါပေမဲ့လည်း အဲ့ဒီမှာရှိတဲ့ credential committee ကအစပါကအစပေါ့နော်ကုလသမဂ္ဂမှာရှိတဲ့အဲ့ဒီ mechanism ကသူ့ကိုပြောလိုက်တာနဲ့ကိုမရဘူးသူဖြုတ်တာမရဘူးတဲ့ celebrator Gaddafi မရှိတဲ့အထိကိုပဲသူတို့ကဒါအမဆီဆက်လက်ဖြစ်နေတာပဲလို့ဒါကြောင့်မလို့ကျွန်တော်ပြောချင်တာကတော့ဦးကျော်မျိုးထွန်းဟာလည်းမြန်မာနိုင်ငံအမကြီးအမေသားဆက်လက်ဖြစ်နေဦးမှာပဲပြီးတော့ကျွန်တော်ဟာဒီယာယီဆိုးရွားကိုဆက်လက်ဖွဲ့နိုင်တဲ့အချိန်မှာလည်းသူတို့ဒီယာယီအစိုးရရဲ့ဗီဒီယိုတူကရွေးကောက်တင်မြှောက်ထားတဲ့ယာယီအစိုးရရဲ့တာအမကြီးဆက်လက်ဖြစ်နေဦးမှာပဲနိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံတာအမတွေအားလုံးဟာလည်းနော်တာသမားတွေအားလုံးဟာလည်းဗီဒီယိုတူပြတ်မှာတရားမှာတရားရတည်ပါဖအကြောင်းချင်မလို့ပါဘူးနော်တလားနှလားလောက်ပဲဖြစ်မှာပါနော်ဒီခြေတော်တွေ့မှာတော့တိခါပါရတည်ပေးပါကျွန်တော်တို့ဒီ interim government လို့ခေါ်တဲ့ယာယီအစိုးရဟာလည်းမရှိမဖြစ်လိုအပ်လာပါလိမ့်လိုအပ်လာမှာဖြစ်ပါတယ်အဲ့လိုဖွဲ့တဲ့အချိန်မှာအဲ့ဒီကျွန်တို့ကနိုင်ငံတကာအစိုးရနဲ့လည်းတကပိနဲ့ပြောနေပါတယ်သူတို့ဟာလည်းမြန်မာနိုင်ငံတာယုတ်တွေကိုကာကွယ်ပေးမှာပါနော်ဒါတွေအားလုံးဟာလည်းဖြစ်လာနေပါတယ်ဒါကြောင့်မလို့ဘာမှမစင်းနဲ့ကျွန်တော်တို့နဲ့အတူရည်ပေးပါလို့လည်းကျွန်တော်အားလုံးကိုမေတ္တာခံလို့ပါတယ
်ဟုတ်ကဲ့အဲ့မှာဒေါက်တာဆဆပြောသွားတဲ့ဒီဓာတ်ပြည့်အစိုးရဖွဲ့စည်းဖို့အစီအစဉ်ပေါ့နော်အဲအဲ့ဒါနဲ့ပတ်သက်ပြီးတော့ကျမတို့နော်ရှင်းပြလို့ရမှာရှင
်အခုကလက်တွဲကအဲ့လိုဖြစ်နေတယ်လက်တွဲကပါလဲဆိုတော့အခုကဒီအာနာသိတရားမဝေအကြဖက်ဒီ terrorist organization လို့ဖြစ်လာတဲ့နော်သူတို့ဒီအာနာသိရှိကောင်းစီရဲ့လို့ပို့လို့နီးဟာသူတို့နေပြည်တော်မှာပဲအမေပေးပြီးတော့နေပြည်တော်မှာပဲသူတို့လက်ထက်မှာရှိတာကတော့မြန်မာ MRTV တို့မြန်မာအလီတို့ပါတော့ပဲရှိတယ်ဒါဘီသူတို့ရဲ့ဒီအစိုးရရတရားနဲ့အားလုံးလည်းပြည့်စုံနေပါပြီเนาะစေယုတ်တွေပါတယ်ဘာမှအကြောင်းတွေသူတို့ကြောင်းဖွေးတယ်ပါတယ်ဖွေးရလဲသူတို့စာတာပြတဲ့လူပဲပူပေါ်လာမှာဖြစ်ပါတယ်သူတို့အားလုံးသိပါတယ်ဒါတော့ကျွန်တော်တော့ပြောချင်မလို့ပါဘူးဒါဆိုရင်တော့ဒီတိုက်ပဲလဲပိုက်ကြည့်ပြီးတော့သူတို့ပြုတ်တာကိုစောင့်နေမလားဒါမဟုတ်ရင်တော့ကျွန်တော်တို့ကိုဒီပီသူလူထုတွေကိုလည်းကျွန်တော်ဟာကူညီနိုင်တဲ့နေ့လိုက်နေအမြဲရှိတယ်လို့ကမ္ဘာလူချွေးကောင်စီမှာလည်းဒီစီကောင်စီတွေကိုတရားဆွဲလို့ရအောင်เนาะသူတို့အကြောင်းကိုပြောလို့ရအောင်ပြီးတော့လဲကျွန်တော်ခုနလိုပေါ့ ICJ တို့ ICC တို့မှာလဲဒီအာဏာသိမ်းအကြဖက်စီကောင်စီခေါင်းဆောင်တွေကိုတရားဆွဲလို့ရအောင်တယူပြီးဖိသွားအောင်ကျွန်တော်ကချက်ချင်းဒီကြဖက်အစိုးရတော့လုံတယ်လို့ကျွန်တော်တော့ယူချင်တယ်ဒါအတွက်ကိုလဲကျွန်တော်တို့အမြဲတမ်းပြောနေပါတယ်ဒါဆောင်ရွက်နေပါတယ်
ယာယီအစိုးရနဲ့အခုဒီပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH နဲ့တော်ဘလို့ချိတ်ဆက်လှုပ်ရှားဖို့ရှိမယ်ရှင
်ကျွန်တော်နားလည်တဲ့စကားနဲ့ပြောမယ်ဆိုရင် CRPH ကနေပြီးတော့အဲ့လိုယာယီအစိုးရကိုဖွဲ့ခွင့်ရှိတယ်သူတို့မှာယာယီအစိုးရကိုသူတို့ကဖွဲ့မယ်အဲ့ဒီသူတို့ဖွဲ့တဲ့အစိုးရကယာယီအစိုးရကနေပြီးတော့အလုပ်လုပ်မယ်ဒါပါပဲသူတို့ကနေပြီးတော့အဲ့ဒါကိုဖွဲ့ပြီးပြီဆိုရင်တော့အဲ့ဒီဖွဲ့ထားတဲ့ယာယီအစိုးရမှာတာဝန်ကိုပြီးဝစီပြီ
ဒေါက်တာဆဆာအနေနဲ့အခုလိုမျိုးမြန်မာပိုင်းကိုအချိန်ပေးပြီးပြောကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင့
်ကျေးဇူးပါကျေးဇူးပါ